ပေါ်ယမ်းမင်းကြီးဖရန်စစ်ဟာဂရိနိုင်ငံလက်စဖို့ကျွန်းကိုတွားရောက်လည်ပတ်ပြီးတဲ့နောက်ဆီးရီးယားဒုက္ခသည်12ဦးကိုရောမမျိုးကိုပြန်လည်ခေါ်ဆောင်သွားပါတယ်။ကလေးငယ်6ဦးအပါအဝင်မွတ်စလင်မိသားစု3ဦးကိုဗက်တီကန်မှာနေရာထိုင်ခင်းစီစဉ်ပေးထားမှာဖြစ်တဲ့အကြောင်းပေါ်ယမ်းမင်းကြီးရုံးကသတင်းထုတ်ပြန်ပါတယ်။ပေါ်ယမ်းမင်းကြီးဖရန်စစ်အနေနဲ့ဒုက္ခသည်တွေကြိုဆိုလက်ခံပါတယ်ဆိုတာကိုပြသလိုတဲ့အတွက်အခုလိုလှုပ်ဆောင်ခဲ့ခြင်းဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီမိသားစုတွေဟာစီးရီးယားနိုင်ငံအတွင်းကမတူညီတဲ့မြို့သုံးမြို့ကလာကြသူတွေဖြစ်ပါတယ်။သူတို့တွေအားလုံးရဲ့အိမ်တွေဟာဘုံကျဲတိုက်ခိုက်ခံရပြီးအကုန်လုံးပျက်စီးဆုံးရှုံးသွားကြတယ်လို့ဆိုပါတယ်။သူအနေနဲ့ဒီဒုက္ခသည်တွေကိုရောမမျိုးကိုခေါ်ဆောင်လာတာဟာလူသားချင်းစာနာထောက်ထားတဲ့ကိစ္စတစ်ခုနဲ့ခေါ်လာခြင်းဖြစ်ပြီးနိုင်ငံရေးအရလှုပ်ဆောင်ခြင်းမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့ဥရောပတိုက်အတွင်းဒုက္ခသည်တွေအပေါ်တဘောရာတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပုတ်ဟန်းမင်းကြီးကအခုလိုဒုက္ခသည်တွေကိုခေါ်ဆောင်လာတာဖြစ်ပါတယ်။